ိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာမကြခင်အချိန်အတွင်းမှာသမ္မတအိုဘားမားနဲ့တွေ့ဆုံမှုရှိပါတယ်။အမေရိကန်စန်ဒိုဂျင်းအခုမနေ့ပိုင်းမှာတော့ဒုသမ္မတဂျိုးဘိုင်ဒန်နဲ့အတူမနေ့စာစားနေပါတယ်။သမ္မတအိုဘားမားနဲ့တွေ့ဆုံပြီးရင်တော့နိုင်ငံခြားရေးဝန်ကြီးချုပ်ကယ်ရီနဲ့အတူနေ့လယ်စာစားပြီးစကားပြောဆိုဖို့ရှိပါတယ်။ညနေပိုင်းမှာတော့ဝါရှင်တန်ဒီစီမြို့ကအထင်ကြီးနေရာတစ်ခုဖြစ်တဲ့လင်ကွန်အမတ်တရဗိမာန်ကိုတွားရောက်လက်ပတ်မှာဖြစ်ပြီးညပိုင်းမှာတော့ဝါရှင်တန်ဒီစီမြို့မှာတင်ယုံကညစာစားပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒေါက်အောင်ဆန်းစုကြည်ဟာမနေ့ညပိုင်းကဝါရှင်တန်ဒီစီကိုရောက်ရှိချိန်မှာတော့ဒေသခံမြန်မာတွေကခီးဥကြိုဆိုခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့မတ်တင်ကြီးထိုက်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာအမေရိကန်စံတော်ချိန်မနေ့အင်္ဂါနေ့ည9နာရီကျော်မှာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကိုဆက်ရောက်လာခဲ့ပါတယ်။ကျမတို့ VOA ရုံးချုပ်နဲ့တိတ်မဝင်းထားတဲ့အမေရိကန်သမ္မတရဲ့ AK ဟာဘလဲဟောက်စ်ကိုဒေါက်အောင်ဆန်းစုကြည်ရဲ့ရင်တန်းရောက်ရှိလာချိန်မှာတော့မြန်မာနိုင်ငံဘွားတွေရောအမေရိကန်တွေကပါအော်ဟစ်ကြိုဆိုခဲ့ကြပါတယ်ကြိုဆိုခဲ့ကြသူတွေတဲကတူကမြန်မာနိုင်ငံပြည်ဝင်ခွင့်ဗီဇာကိုရပ်တိုးပြဖို့တောင်းဆိုတာကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်။ဗီဇာရေးပါရေးကိစ္စပြောချင်တာဆိုလို့ရှိရင်တိုင်းမို့စာရေးပြီးတော့ပြောပါ။ပြောပြီးတော့ပြောစာကြည့်တာကြည့်ရရှိရလို့ပြန်ထွက်ကြည့်မယ်။တတိယချက်ချက်ချင်းလုပ်နေတဲ့ကိစ္စမျိုးတံခိုးဝါဒအရာလို့ပြောတာ။ဟုတ်ကဲ့ပါတော့ဒါကျင်းတာ။အနည်းတော့ပြောပြတာကိုယ်နိုင်ငံလူတွေကကိုယ်နိုင်ငံလူတွေပဲ
ဟုတ်ကဲ့
တန်းနိုင်ငံလူကောင်တွေနဲ့ဆောက်ချောက်မယ်နောက်ပြီးတော့ဥပဒေညာလို့
ဟုတ်ကဲ့
ဒါပေမဲ့ဥယျာဉ်တူချင်းတော့အထူးလုပ်လို့တာဖြစ်ဆက်ရှိ
ဟုတ်ကဲ့
ဒီကနေ့ဗုဒ္ဓဦးနဲ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကသူ့မှာတဲခိုနေရဘလဲဟောက်စ်နဲ့လမ်းတစ်ဖက်တစ်ချက်မှာရှိတဲ့အမေရိကန်သမ္မတအိမ်ဖြူတော်မှာသမ္မတဘရက်ကိုဘားမှာဒုတိယသမ္မတဂျိုးဘိုင်ဒန်တို့နဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းအိမ်ဖြူတော်ကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်သမ္မတရဲ့အေဂီဟာတမိုင်းဝင်ဘလဲဟောက်စ်မှာတဲခိုဖို့အမေရိကန်သမ္မတရဲ့ဖိတ်ကြားချက်ကတော့အမြင့်မားဆုံးအလေးအနက်ထားဂုဏ်ပြုမှုတစ်ခုလည်းဖြစ်ပါတယ်။ဘလဲဟောက်စ်လို့ခေါ်ကြတဲ့အမေရိကန်သမ္မတရဲ့အေဂီဟာကတော့ကမ္ဘာတလွှားကထိရှင်နှန်းရှင်ရှင်ဘီရင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေနိုင်ငံကောင်းဆောင်တွေနောက်အမေရိကန်သမ္မတအဖြစ်ရွေးကောက်ခံရသူတွေအင်ဖြူရောကိုမပြောင်းရွှေ့ခင်တဲခိုနေထိုင်ရနဲ့အမေရိကန်သမ္မတတူဦးကွယ်လွန်ခဲ့တဲ့အခါမှာလဲနိုင်ငံတော်ဇာပနာအဖြစ်တည်ယူတဲ့အချိန်မှာသမ္မတကတော်တွေခိတ္တတဲခိုနေထိုင်ပြီးနိုင်ငံတကာရဲ့ဝန်ထဲကြေကွဲရပါကြောင်းတယ်လီဖုန်းဆက်သွယ်မှုတွေကိုလက်ခံရနေရလဲဖြစ်ပါတယ်။ကျမတို့ရဲ့ VOA ဌာနချုပ်နဲ့လည်းတိတ်ပြီးမဝေးလာပါဘူး။မင်းညာကတော့ဒေါက်ဆန်းစုကြည်ကိုကြိုဆိုဖို့အတွက်သူ့မတဲခိုမဲ့ဘလဲဟောက်စနီးမှာမြန်မာပြည်ပွားတချို့နိုင်နဲ့ချီပြီးတော့စောင့်ဆိုင်ခဲ့ကြတာမှာကျမတို့ VOA ဝိုင်းတို့သူမိုက်အင်ချင်နိုင်တွားရောက်တင်ပြရယူခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်ကိုကျိုးစုနေသူတွေတဲကတချို့ကိုမိုက်အင်ချင်းနိုင်ကအခုလိုမင်းမြန်းခဲ့ပါတယ
်။ Tell me your experience, tell us, yeah, it's an awesome presence. It's someone who, you're in the presence and you understand the democracy and the liberty and the freedom that comes with the presence. And so we're so excited to welcome her here to the United States.
Yeah, thank you, Alex. Thank you. Okay, so you're doing it, Joma. Okay, ဒေါက်ဆန်းစုကြည်ကိုလို့အနည်းကဒေါက်ဆန်းစုကြည်လာပြီးတော့နှုတ်ဆက်တာ
ဟုတ်လား။ရောင်းဝတ်တာလည်းဘာကြောင့်လဲဆိုတော့ကျွန်တော်ပြောလိုက်တယ်လေကျွန်တော်ဝါချင်းတကြီးတွေကဒီလားသူကနေလည်းတွေ့ကျင်နေတယ်သူကရောက်ပေါ်တော့အဲ့ဒါကိုလည်းတွေ့ကျင်တယ်လို့ကျွန်တော်ပြောလိုက်တယ်သူကတော့ခရီးမပေးဘူးတဲ့ခရီးပေးတယ်နဲ့ခရီးပေးပေးကပြတ်သွားမှပြောမကောင်းဘူးတဲ့ဒီရောက်မှတော့တွေ့မယ်လို့ပြောတယ်ဘာဖြစ်ဖြစ်ကျွန်တော်အနည်းကတွေ့လိုက်ရတယ်အနည်းကကြည့်ဆိုလိုက်ရတယ်ဆိုတော့အတိုင်းနဲ့ပြောတာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကသူမအနေနဲ့ဝါရှင်တန်ဒီစီမြို့တော်မှာတော့မြန်မာပြည်ပွားတွေနဲ့တွေ့ဆုံမှုမသေးကြပါပဲနယူးယောက်မြို့မှာတော့တွေ့ဆုံမှုစီစဉ်ထားတယ်လို့ပြောဆိုသွားပါတယ်။အမေရိကန်ခီးစဉ်အတွင်းဝါရှင်တန်ဒီစီမြို့တော်မှာသမ္မတဘရက်ကိုဘားမားဒုတိယသမ္မတနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်တဲ့အပြင်ကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံနိုင်ဖို့လည်းစီစဉ်နေတယ်လို့သမ္မတရုပ်ဝန်ကြီးဌာနပြောခွင့်ရဦးစောထီက VOA ကိုခီးစဉ်အကြုံမှာပြောဆိုထားပါတယ်။အမေရိကန်အစိုးရလွှတ်တော်ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံပြီးမှာတော့ဒေါက်ဆန်းစုကြည်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ကိုတွားရောက်มาဖြစ်ပြီးစက်တင်ဘာလ19ရက်နေ့မှာတော့ဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများအရေးဆွေးနွေးမယ်ကုလသမဂ္ဂအစိမ့်မြင့်ရရှိကြီးများအစီအဝေးမှာမိန့်ခွန်းပြောဖို့ရှိတယ်လို့ကုလအထွေထွေညီလာခံမှလည်းမိန့်ခွန်းပြောမှာဖြစ်ပါလိမ့်ရှင်